မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်အခြေခံလူ့အခွင့်အရေးကိုတော့မှမပေးဘဲညှင်းပယ်ခဲ့တာနှစ်ပေါင်း30ကျော်ကြာနေပြီလို့အမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်မှာအက်ဒ်ရိုက်စ်ကပြောပါတယ်
Last year, this ethnic cleansing reached new horrific levels. The Burmese military drove 700
မြို့စု လက် ရှင်လင်း ဖယ်ရှားမှုဟာ ပြီးခဲ့တဲ့နှစ်မှာ ထိတ်လန့်ပွဲ အဆင့် ရောက်သွားပါတယ် မြန်မာစစ်တပ်ဟာ ရိုဟင်ဂျာ 9,000ကို သူတို့ နေအိမ်တွေက နေ မောင်းထုတ် ရွာတွေကို မီးရှို့ အမျိုးသမီးတွေကို မရင်းကျင်ပြီး လူထောင်ပေါင်းများစွာကို တတ်ခဲ့ပါတယ် ထွက်ပြေးတဲ့ ရိုဟင်ဂျာတွေကို မြန်မာ တပ်မတော်က မင်းတို့ ရွာတွေကို အမုန့်ချေပစ်မယ် လို့ ပြောတဲ့အတိုင်း တကယ်ပဲ လုပ်ခဲ့ကြပါတယ် လို့ ကော်မတီ ဥက္ကဋ္ဌ Advice က ပြောပါတယ် Burma Act 2018 ဥပဒေမူကြမ်းတစ်ရပ်ကို အောက်လွှတ်တော်နိုင်ငံရေးရာကော်မတီကကြာသပတေးနေ့မှာအတီးပြူးချောင်းကျင်ညာတဲ့အချိန်တွင်အက်ဒ်ရိုက်စ်ကိုင်းလို့ပြောသွားတာပါရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့ကြတဲ့မြန်မာစစ်ဖက်အကြီးတန်းတာဝန်ရှိသူတွေကိုလူရက်ကိုတာဝန်ခံစီဖို့ဒီဥပဒေမူကြမ်းထဲမှာတောင်းဆိုထားသလိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့လူသားစာနာမှုအကူအညီပေးအဖွဲ့တွေကိုခွင့်ပြုဖို့ လည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်။